မြန်မာနိုင်ငံမှာပဋိပက္ခကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ 1.4 သန်းကျော်ရှိနေပြီးလာမယ့်2023ခုနှစ်အတွင်းမှာလည်းလက်ရှိနှုံးတာဒါမှမဟုတ်ဒီထက်ပိုတဲ့နှုံးတာအနေနဲ့ဒုက္ခတွေထပ်တိုးလာနိုင်တာကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ IOM ကထုတ်ပြန်ပြောဆိုပါတယ်2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်းတသန်းတသိန်းကျော်ရှိခဲ့ပြီးစကိုင်းတိုင်းတစ်ခုထဲမှာတင်6သိန်းတသောင်းကျော်ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအကြက်အတဲတွေကြောင့်တိုင်းပြည်စွန့်ခွာထွက်ပြေးရသူလစဉ်4000လောက်ရှိတယ်လို့ IOM ကခန့်မှန်းထားပါတယ်မြန်မာပြည်မှာကျန်းမာရေးနဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းဆက်ပြီးအခက်အခဲတွေတွေ့ကြုံနေဦးမှာဖြစ်ပါတယ်ဒါအပြင် COVID-19 စစ်ဆေးကုသမှုနဲ့ကာကွယ်မှုဆိုင်ရာကိစ္စတွေမှာလည်းအခက်အခဲတွေရှိနေပြီး NDA အရှိတဲ့အခြေအနေပိုတိုးလာနိုင်တယ်လို့ IMO ကဆိုပါတယ်2023ခုနှစ်အတွင်းစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအစီအစဉ်ကြောင့်လည်းနောက်ထပ်အကြမ်းဖက်ဖိနှိပ်မှုတွေနဲ့လုံခြုံမှုကင်းမဲ့တဲ့အခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်းခန့်မှန်းတွက်ချက်ထားပါတယ်ဒါအပြင်မြန်မာနိုင်ငံဟာရာသီဥတုပြောင်းလဲမှုဒဏ်ကိုအဆိုးဝါးဆုံးခံရမဲ့နိုင်ငံတွေထဲမှာထိတ်ဆုံးမှာပါဝင်နေပြီးခုခံကာကွယ်နိုင်မှုမှာကမ္ဘာပေါ်ကနိုင်ငံပေါင်း182နိုင်ငံမှာမြန်မာနိုင်ငံကအဆင့်156မှာရှိနေပါတယ်